မြန်မာနိုင်ငံရဲ့ဗဏ္ဍာရေးဈေးကွက်မှာမကြသေးခင်ကစလို့ဒေါ်လာငွေတန်ဖိုးကျဆင်းလာတာကိုကာကွယ်ဖို့ဘိုးဘန်ကစ조사နေတဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ထပ်ပါအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကနေ့စဉ်ရက်စက်ဆိုသလိုကျဆင်းလာတာကြောင့်ဈေးကွက်တည်ငြိမ်ရေးအတွက်ငွေလဲနှုန်းရည်ညွှန်းတန်ဖိုးတစ်ခုကိုနေ့စဉ်ထုတ်ပြန်ပေးနေတဲ့ဘိုးဘန်ကဒေါ်လာငွေကိုဝယ်ယူပြီးတော့လဲကြားကန့်ပေးနေရပါတယ်ဒေါ်လာ၁၂ရက်နေ့ကနေဇူလိုင်၁ရက်နေ့ထိဘိုးဘန်ကစေချိန်ဝယ်ယူထားတဲ့ဒေါ်လာငွေက32.6တန်းရှိပါတယ်။ဒီလိုလုပ်တာကကြာနေတဲ့ဒေါ်လာတန်ဖိုးကိုဆွဲတင်နေရမဟုတ်ပဲနိုင်ငံခြားဝေးတည်ငြိမ်အောင်ထိန်းချုပ်မှုအတွက်လုပ်ရတာလို့ဘိုးဘန်ဒုဥက္ကဋ္ဌဦးစိုးမင်းကပြီးခဲ့တဲ့လတည်းအစိုးရရဲ့ဒုတိယတစ်နှစ်တာလွတ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာပြောထားတာပါ
။ဝယ်တင်နေဆိုတာထိန်းချုပ်တင်နေဆိုတဲ့သဘောနဲ့ပဲလုပ်တာရှိတယ်။ဘိုးဘန်ကကြတော့မှဆိုလို့လိုက်ဝင်နေတာတိတ်တက်တော့သွားမှဆိုလို့လိုက်ရောက်နေတာဆိုတာမျိုးတော့မရှိပါဘူး market ထဲမှာဝင်ပြီးတော့ဘိုးဘန်နေနဲ့ဝင်ရောက်တာဝင်ဝေတာမျိုးလုပ်တဲ့ကိစ္စမဟုတ်တော့ပါဘူးလိုအပ်တဲ့အချိန်မှာမှကျွန်တော်က one way ပဲဝယ်တဲ့ option ကိုလုပ်တယ်ရောင်းတဲ့ option ကိုလုပ်တယ
်အမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲလှယ်နှုန်းဘိုးဘန်ဒီနေ့သတ်မှတ်တဲ့နှုန်းက 1,368.8 ကျပ်ဖြစ်ပါတယ်ဒါကကျပ်ငွေ 1,400 ရှိနေရတာကနေဂျပန်တွင်ကျပ်ငွေ 30 ကျော်ထက်ကျသွားတာဖြစ်ပါတယ်ဗန်နာရေးဈေးဝယ်တည်ငြိမ်ရေးအတွက်ဘိုးဘန်ရဲ့အကြံအပေးဖို့စီစဉ်ကြိုးပမ်းနေတဲ့အစီအစဉ်ပေါ်မှာတော့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကအခုလိုသုံးသပ်ပါတယ်
။ဒါပို့ပုံမရှိဘဲနဲ့ဒေါ်လာတွေရေတာဆက်နေလားလို့နေတော့ကျွန်တော်တို့ကတော့ဟိုအတိုင်းအတာမှတ်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့ရှိနေတဲ့ပို့ပုံတွေလည်းဆက်ထိန်နေတယ်ပေါ့ဗျာ။ဟိုတွင်းကတော့ဟိုအစင်ပြလာနေတယ်တစ်ခါကြည့်ရင်လည်းကျွန်တော်ကုန်တယ်လို့ကြီးလာတဲ့ပြဿနာရှိတယ်။သာရကအခုဒေါ်လာကိုဒါလေးဘိုးဘာကိုစုထားရပါတော့။ကျန်ငားနဲ့ငားစုထားရပြည့်တယ်ပေါ့။ပြန်ထားလိုက်တော့ဘိုးဘာမှာဒေါ်လာရအရင်ကပမာဏချက်အများလာတာပေါ့နော်
။ပြင်ပဈေးကွက်မှာတော့ဒေါ်လာဈေးကျနေပြီမဲ့ဘိုးဘန်ကပို့ကုန်လုပ်ငန်းတွေကိုအားပြဖို့နိုင်ငံခြားအရင်ွေစုဖို့ရည်ရွယ်ချက်တွေနဲ့အမေရိကန်ဒေါ်လာဝယ်ယူနေရလို့ယူဆမှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလိုရည်ရွယ်ချက်မျိုးနဲ့ဆောင်ရွက်တဲ့ဆိုရင်တော့လက်တွေ့မကျဘူးလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေဝင်းကမြင်ပါတယ
်။ဒီဝါရီအခြေအနေပြန်ကောင်းလာမှသာလျှင်ဒေါ်လာကြီးကမြင့်တက်နိုင်တယ်။ကမ္ဘာပြည်အနေနဲ့ကမ္ဘာပြည်ကမှဒေါ်လာကြီးကိုသာနိုင်တဲ့အားမျိုးရှိတာမဟုတ်ဘူး။အခုမှတရုတ်ပြည်လိုခါပြောဆိုတဲ့မျိုးပေါ့နော်။ဒီလိုဒေါ်လာကိုဝယ်ခြင်းအားဖြင့်ဒီလင်းမှာပဲဒေါ်လာကြီးကျအောင်လို့လုပ်တဲ့သဘောမျိုးရှိတယ်။တကယ်တော့မတက်ဘူးဗျ။ဈေးနဲ့ဈေးကွက်မှာကဒေါ်လာရဲ့ဝယ်အားကျအဲ့တော့တမင်မချိုးစားသင့်ဘူးလို့ပဲရှားတော့ပြောချင်တာ။
လက်ရှိမှာစတဲ့ပဲအမျိုးမျိုးပါဝင်ပို့ကုန်ကအရင်ကထက်ကျပါတယ်ကွန်ထရုတ်လုပ်ငန်းတွေပုံမှန်မလဲပတ်သေးပါဘူးမြမပြည်ရဲ့ငွေကြေးဖောင်းပွားရေးနှုန်းကလည်းခုနှစ်ရာခိုင်နှုန်းရှိမယ်လို့မှန်းထားပေမဲ့900ရာခိုင်နှုန်းအထိရောက်နေရလို့ဘိုးဘန်ဒုဥက္ကဋ္ဌဦးစိုးမင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ဗိုလ်ချုပ်ဦးနေကကမ္ဘာ့ဗန္ဒာရေးဈေးကွက်မှာတော့ဒေါ်လာဈေးဟာအနည်းငယ်တက်လာခဲ့ပြီးဥရောပယူရိုငွေကတော့ကျဆင်းသွားပါတယ်ရင်းနှီးမြှုပ်နှံသူတွေကတော့ဇွန်လတဲ့အမေရိကန်ရဲ့ကွန်ထရုတ်လုပ်မှုလုပ်ငန်းတွေကကိန်းဂဏန်းတွေပေါ်စောင့်ကြည့်နေကြပြီးထွက်ပေါ်လာတဲ့အချက်အလက်တွေကနေဗန်နာငွေကြီးဈေးကွက်မှာရိုက်ခတ်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။